မြန်မာမှာတော့စကိုင်းဘက်ကလေးမြို့နာရွာတဝိုက်စစ်တပ်ဒီနေ့ဗလီချောင်းဘုံကျဲခဲ့တာမှာတေဆုံးတန်ရာမှုရှိခဲ့ပါတယ်ကလေးမြို့မြောက်ပိုင်းစော်ဘွားရေရှင်ကြီးရွာတဝိုက်ကိုဒီနေ့ဇန်နဝါရီ18ရက်နေ့မနက်ပိုင်းကအခုလိုတိုက်ခိုက်ခဲ့တာကြောင့်ကာကွယ်ရေးတပ်ဖွဲ့ဝင်3ဦးတေဆုံးပြီး10ဦးဒဏ်ရာရခဲ့တာပါမကွေးတိုင်းနယ်ချင်းပြည်နယ်မှာစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေဖြစ်နေပြီးစစ်တပ်ကလေချောင်းကမပြတ်တိုက်ခိုက်နေလို့စစ်ပြေးဒုက္ခသည်တွေစိုးရိမ်နေကြတယ်လို့အကူအညီပေးနေသူကိုသူရင်စင်ကအခုလိုပြောပါတယ်
။အကွေးတိုင်းဖြစ်စီပေါ့နော်ဒီချင်းပြည်နယ်ဖြစ်စီအကွေးပြင်းထန်နေကြတယ်ဒီစေချောင်းရံကကျွန်တော်ကလေးဒေသကိုတော်တော်ဆက်ဆက်တမ်းမိချာမှာလေကောင်တိုက်မှုတော့ဆက်လို့ဆောင်ရတာကိုအဲ့တော့ကျွန်တော်တို့ကလေးဒေသမှာကတော့တော်တော်ဆွေးမှုရှိတယ်ကွာ။ညတော့မကောင်းကောင်းမအေးရအောင်ကိုယ့်ရဲ့ဆစ်ဆောင်စခန်းတွေကပဲကျင်းလာပေါ့နော်ကျွန်တော်တို့အဖေရှောင်းကိုရအဖွဲ့အစည်းကတော့ဒီလေချောင်းတက်ခဲမှုအန္တရာယ်ကနေကျွန်တော်တို့ကြိုတင်ကာကွယ်ရေးလုပ်ဆောင်ရမလဲအရှိပညာကျဆော့ပြောပေးတာဒါဆိုလို့ဆောင်ရခဲ့ရှိတယ
်ဒီစော်ဘောရရှင်ကြေးဝတေးရတွေကိုလေချောင်းကနေအ ਨੇ စုံ၅ချိန်တိုက်ခိုက်ခဲ့တယ်လို့လဲတိုက်ခိုက်ခဲ့တာပြင်လက်နက်ကြီးနဲ့ပါဖြစ်ခတ်ခဲ့တယ်လို့လဲကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ခင်ဗျာ